မြန်မာပြည်နဲ့ပတ်သက်ပြီးတရားလိုလတ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းနိုင်ဖို့လူအခွင့်အရေးကောင်စီအဖွဲ့ဝင်တွေရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးအစ်စ်ကကြိုးဆိုကြောင်းတင်းလာနေဆူဇလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီ39ကြိမ်ညီလာခံမှာပြောကြားလိုက်သလိုဒီစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်အောင်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေတင်ပြဖို့အတွက်လူအခွင့်အရေးကောင်စီကဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ပါလို့တိုက်တွန်းလိုက်ပါတယ်ပြည်ဆောင်ကတော့ဒေါက်ခင်မျိုးသက်ပြောပြမှာပ
ါစက်တင်ဘာလ10ရက်နေ့မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကြာဝင်ကိုစတင်ယူခဲ့တဲ့မီရှယ်ဘက်ရှလေကသူ့ရဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာမြန်မာအရေးကိုစိုးရိမ်မှုရှိကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကလည်းဗိုလ်ဝင်ကြီးကိုမောင်းထုတ်တယ်ဆိုတာနဲ့တခြားဖြစ်နိုင်ခြေရှိတဲ့ပြစ်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တင်တဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကလည်းစစ်ဆေးပိုင်ခွင့်ရှိတယ်လို့ကနဦးဆုံးဖြတ်ချက်ချရတဲ့အတွက်ကြိုးဆိုကြောင်းပြောကြားခဲ့တယ်လို့နိုင်ငံတကာစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ကုလလူခွင့်အကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ကြိုးစားမှုကိုကြိုးဆိုကြောင်းအခုလိုပြောကြားပါတယ
် I also welcome efforts by member states of this council to establish an independent international mechanism for Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရားလိုလတ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနိုင်မှုလူခွင့်ကောင်စီကဖွဲ့ဝင်တွေရဲ့စူးစမ်းနေမှုကိုစူးစူးပါတယ်။ဒါဟာနိုင်ငံတကာနဲ့ပြည်တွင်းတရားရုံးတွေမှာလွတ်လပ်ပြီးတရားမျှတစွာအမြန်ဆုံးကြားနာစီရင်နိုင်မှုနိုင်ငံတကာပြည်မှုမြောက်တဲ့အချိန်ပြည်တွင်းမှာအဆိုးရွားဆုံးကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ပြည်မှုတွေအတွက်အချက်အလက်တွေစုဆောင်းဖို့ထိန်းသိမ်းဖို့နောက်အထောက်အထားတွေကိုစမ်းစစ်ဖို့ဖြစ်ပါတယ်။
တခိုင်းပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချီတဲ့ဒုက္ခတွေကိုထွက်ပြေးခဲ့ရတဲ့အပေါ်မှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကလည်းစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ကျူးလွန်မှုတွေအတွက်စုံစမ်းမှုလှုပ်ဆောင်တာဟာ ICC ရှေ့နေချုပ်ပါတူဘန်ဆူရာရဲ့ဝန်ကြီးတစ်ဖက်နိုင်ငံကိုအထမအပြောင်းရွှေ့ဆိုင်ရတယ်ဆိုတဲ့ဆွဆဲချက်အတွက်ပနမစုံစမ်းစစ်ဆေးမှုလုပ်ရမှာအထောက်အကူပြုရရောက်တဲ့အပြင်အားဖြည့်ပေးရလဲရောက်တာမို့မြန်မာရေးအတွက်အဆုတ်ပြုချက်တည်းလူခွင့်ရေးကောင်စီကနေချက်မှတ်ပေးဖို့လဲတိုက်တွန်းခဲ့ပါတယ
် I urge the council to pass a resolution and refer the matter to the General Assembly for its endorsement so that such matter
လူခွင့်ကောင်စီနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တည်းချက်မှတ်ဖို့တိုက်တွန်းပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးအထွေထွေညီလာခံကြီးရဲ့ထောက်ခံမှုရရှိစေဖို့လူခွင့်ကောင်စီကတင်သွင်းပေးမှသာစုံစမ်းစစ်ဆေးရေးအဖွဲ့ကိုထူထောင်နိုင်မှာဖြစ်ပါလေ
။မြန်မာစစ်ဘုတ်ချုပ်ကြီးတွေရဲ့ဆိုးရတဲ့လူခွင့်ချိုးဖောက်မှုကျူးလွန်တာတွေကိုအရေးယူနိုင်ရေးအတွက် ICC နိုင်ငံတကာတရားရုံးကိုတင်သွင်းခွင့်ရအောင်လူခွင့်ကောင်စီကအဆိုပြုချက်တည်းချမှတ်ပြီးအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့စီးရဲအရေးဆောင်ရွက်တယ်လို့တီးကြလွတ်လပ်တဲ့နိုင်ငံတကာစုံစမ်းအဖွဲ့ဖွဲ့ပြီးစုံစမ်းဖို့လည်းလိုအပ်တယ်လို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်အဖွဲ့ကြီးကတင်းလာနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လူခွင့်ကောင်စီအနေနဲ့လူခွင့်ဆိုင်မဟာမင်းကြီးရဲ့တိုက်တွန်းချက်အတိုင်းမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တည်းကိုချမှတ်ပေးမယ်လို့မျှော်လင့်ထားကြောင်းလူခွင့်အဖွဲ့က Brett Adams ကပြောပါတယ
်။ And Bachelor has made it clear that she agrees with Red that she also thinks that the situation is extremely serious and that it requires accountability and that accountability needs to be international.And she said this also by
မနက်ငယ်အချိန်ကတိတ်ကိုစိုးရနေပြီးတရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိဖို့အထူးလိုအပ်နေတယ်ဆိုတာကိုလူခွင့်မဟာမင်းကြီးဘတ်ရှလေးကိုယ်တိုင်လက်ခံထားတဲ့အကြောင်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတင်သွင်းခဲ့တဲ့အစီရင်ခံစာပါကြံပြစ်ချက်တွေကိုသူထောက်ခံတဲ့အကြောင်းလည်းပြောခဲ့ပါတယ်အဲဒါကြောင့်ကုလသမဂ္ဂလူခွင့်ကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ပေးလိမ့်မယ်လို့ Human Rights Watch လူခွင့်အဖွဲ့ကမျှော်လင့်ထားပါတယ်ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတောင်းဆိုထားတဲ့တရားမျှတမှုနဲ့တာဝန်ခံမှုနဲ့တာဝန်ရှိဖို့မြန်မာနိုင်ငံမှာလူခွင့်ကျူးလွန်ခဲ့သူတွေကိုတရားရုံးမှာတည်တည်ချာချာအရေးယူနိုင်တဲ့အခြေလက်တွေကိုရယူခွင့်ရှိတဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ရေးအတွက်အတည်ပြုပေးဖို့လူခွင့်ကောင်စီကဆုံးဖြတ်ချက်တရက်ချမှတ်ပေးဖို့ပါ
မြန်မာနိုင်ငံရဲ့ရိုဟင်ဂျာမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်တော့အောင်နှင်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးနေနဲ့တရားဝင်စီရင်ပိုင်ခွင့်ရှိတယ်လို့အမှုမရှိမီကြိုတင်ကြားလာတဲ့ ICC တရားသူကြီးဖွင့်အဖွဲ့ဝင်အများစုကဆုံးဖြတ်လိုက်ကြောင်းစက်တင်ဘာလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံ ICC ဖွင့်ဖြစ်မြောက်ရေးအတွက်သဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက် ICC ဖွင့်ကမြန်မာနိုင်ငံကိုတရားစီရင်ပိုင်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရဦးစော်ထေကပြောဆိုထားတယ်လို့ ICC ရှေ့နေချုပ်ဟာတစ်ဖက်သေးကရတဲ့ဘက်လိုက်ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးလှုပ်ဆောင်တာဖြစ်ကြောင်းနဲ့ မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်အချက်နဲ့ရှာဖွေအဖွဲ့မကြခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ရခိုင်ကချင်းနဲ့ဆန်းပြည်နယ်တွေကလူ့ခွင့်ကိုချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုဆူဆူဝါဝါချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။ရွှေငါရီပေါ်မှာလူ့ခွင့်ကိုချိုးဖောက်မှုတွေကိုထောက်ပြပြီးတမရော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးရုံးတက်ပြတ်မှုလူသားမျိုးနွယ်ပေါ်မှာဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့ဆက်စပ်ဆစ်ဆီးဖို့အတွက်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကတိုက်တွန်းထားတာဖြစ်ပါတယ်။